ဆော်ရီအာရဗျနိုင်ငံကမွတ်စလင်တွေအထွတ်မြတ်ထားတဲ့မက္ကာမြို့မှာဗုဒ္ဓဘူးနေကမြန်မာနိုင်ငံသားတဦးဖြစ်တဲ့ Elias Abul Kalam Jamal Aidin ကိုလူသတ်မှုခိုးယူမှုနဲ့မရင်းကျင့်မှုစ조사မှုတွေနဲ့ဆွဲချက်တင်ပြီးခေါင်းဖြတ်ကွပ်မြတ်လိုက်ပါတယ်။ဆော်ရီဘီယန်ဆာမန်ဘင်အဗ်ဒူလာဆစ်အယူကန်တရားရုံးနဲ့အထက်တရားရုံးတော်တို့ရဲ့သဘောတူညီချက်တွေအရအခုလိုကွပ်မြတ်တာဖြစ်ကြောင်းဆော်ရီ SP သတင်းမှာဖော်ပြပါတယ်။ Jamal Aidin ဟာမြန်မာအမျိုးသမီးတူရဲ့နေအိမ်တဲကိုဝင်ပြီးတနက်နဲ့ပြစ်ခတ်ခဲ့တယ်လို့အင်ရှင်ကိုဓာတ်နဲ့ထိုးတက်ခဲ့တဲ့အပြင်အင်ကိုပါဓမြတိုက်ခတ်မှုနဲ့ဆွဲချက်တင်ခံခဲ့ရတာပါ။ဒါပြန်သူဟာနောက်တအိမ်မှာလဲဓမြတိုက်မှုမရင်းကျင့်မှုစ조사မှုလက်နက်နဲ့ခဲယမ်းမိကြောက်တွေခိုးယူမှုနဲ့သူ့ကိုဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ Sorry Arabia နိုင်ငံဟာကွပ်မြတ်မှုအများဆုံးလုပ်လေရှိတဲ့နိုင်ငံတစ်နိုင်ငံဖြစ်ပေမဲ့အပြစ်ပေးတဲ့အခါခေါင်းဖြတ်ပြီးခေါင်းဖြတ်နေတဲ့ရုပ်လောင်းကိုလက်နက်ဖက်ဆန့်ထားပြီးလူမှုမြောင်ပြတ်တာတဲ့ကွပ်မြတ်မှုမျိုးနဲ့အပြစ်ပေးတာရှားပါတယ်။အခုကွပ်မြတ်မှုမှာခေါင်းဖြတ်တဲ့အပြင်အခုလိုလူမှုမြောင်ပြတ်တာပြီးအပြစ်ပေးတာပါ။ဇူလိုင်လထဲမှာ Sorry Arabia နိုင်ငံမှာအကျဉ်းသားအများပြားကိုလူတက်မှုနဲ့မွေးရဆေးဝါးမှန်ကိုရောင်းဝယ်မှုတွေနဲ့တေးတန်အပြစ်ပေးခဲ့တာဖြစ်ပါတယ်။